ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသနေသူတွေကိုရှာဖွေဖမ်းဆီးတဲ့လူရဲခက်စစ်စစ်ဖြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီရဲ့လူရဲကိုထိရောက်တဲ့ညီနဲ့ဟန့်တာပေးဖို့အမေရိကန်ရောမြန်မာတွေကတောင်းဆိုကြတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းညသကောင်အချိန်လူဖမ်းပွဲတွေအရှင်မြင့်လုပ်နေတဲ့ပေါ်အမေရိကန်ရောမြန်မာတွေစိုးရိမ်နေကြတာပါစစ်တပ်ရဲ့ဒီလူရဲတွေရပ်တန့်သွားအောင်လို့အမေရိကန်ပြည်ထောင်စုကကိုဗစ်တိရောက်တဲ့အရေးယူမှုတွေဆက်လုပ်ပေးဖို့ဝါရှင်တန်ဒီစီမြို့တော်တဝိုက်ကမြန်မာရေးလှုပ်ရှားသူတွေနိုင်ငံရေးဝန်ကြီးဌာနမှာတောင်းဆိုခဲ့ကြောင်းမေလန်ပြည်နယ်ကဥယျာဉ်အေးကပြောပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်စီကိုကျွန်တော်တို့အမေရိကန်မှာရှိကြတဲ့ကျွန်တော်ကွန်မြူအသီးသီးရနေလို့ကျေးဇူးတင်ကြောင်းနဲ့ဒီတဲ့ပေါ်ကြီးထိရောက်တဲ့ပြင်ထန်တဲ့အရေးယူမှုတွေချက်ချင်းလုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတဲ့စာပေါ့နော်အဲ့စာရဲ့ copy ကိုကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကျွန်တော်တော့ပေးတာပေါ့နော်အဲ့တော့တော့ပေးတဲ့အခါမှာကျွန်တော်တို့အရှာပစိဖိတ်ရေးရအောင်ရှိတဲ့ရာရှိတယောက်ကဆင်းလာပြီသူလက်ခံယူတယ်လက်ခံယူခဲ့မှကျွန်တော်တို့ပြောတယ်ဒီညမှာဆိုရင်တို့ကစဖမ်းနေပြီဒီညညမှာဆန္ဒပြတဲ့ကြောက်ပွဲမှာပါဝင်ရတဲ့လူတွေကိုတကားကြီးလိုက်ခောက်ပြီးအတင်းဖမ်းတာတွေလုပ်နေပြီနောက်လို့ချင်းစီဒီအမ်မှာပါတဲ့လူတွေလည်းဝန်ထမ်းတွေလည်းအပြည့်ဖမ်းနေပြီတို့ကအများဆုံးအရေးယူမှုလုပ်ဖို့လိုပါတယ်တို့ကတို့ကဘယ်လိုစိတ်ချပါတဲ့တို့အနီးကန်းစောင့်ကြည့်နေပါတယ်တို့ကလည်းလိုအပ်လို့တုံးမှုအရေးယူသွားမှာပါတဲ့တမန်ဂျိုးဘိုင်ဒန်ကိုယ်တိုင်ကတော့ဒါဒီကိစ္စကိုတက်တက်ကြွတုံးနေပါတယ်ဆိုပြီးတော့လာပြောသွားပါတယ
်အလားတူကန်တက်ကီပြည်နယ်ကချင်းနယ်မြန်မာတွေကလည်းအထက်လွတ်တော်အမတ်မစ်ဘက်ကွန်နယ်ရဲ့လူးဝစ်ဘေးမျိုးကရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ကြောင်းဦးဆောင်ပါဝင်သူတောမတ်လင်းရွှေကပြောပါတယ
်အဓိကကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့မစ်ဘက်ကွန်နယ်ရုံးရှိပေါ့နော်ဖက်ဂူဘီလ်ဒင်းဟာကျွန်တော်တို့ကကြီးခဲ့တဲ့ဘက်မှာလည်းကျွန်တော်ဆန္ဒပြတယ်ဒီနေ့လည်းပဲဒုတိယမြောက်ပေါ့နော်အာကျွန်တော်ကြီးခဲ့တဲ့နေ့မှာပဲဒီမစ်ဘက်ကွန်နယ်နဲ့သမရပါတယ်တော့ကနဲ့အာဒီဆိုင်ရှင်ကြီးအများကြီးလှုပ်ထားပြီးပြီဆိုတာကျွန်တော်ကြားရတယ်သူစစ်တပ်အကြီးအကဲကြီးအခေါင်းဆောင်တွေကပဲတန်ခတ်တာနဲ့မလုံလောက်ဘူးဆိုတာတော့ဖန်ပါတယ်ဒါကပထမအချက်ပေါ့ဒုတိယအချက်အနေနဲ့ကတော့ဒီကျွန်တော်ဒီသူမြန်မာပြည်မှာရှိတဲ့မြန်မာပြည်သူတွေမချိခိုက်အောင်ဒီမြန်မာစစ်ရန်တရားရဲ့အလုပ်တွေအချိခိုက်အောင်တော့ဘယ်နည်းနဲ့လုတ်သွားနိုင်မလဲဆိုတာကြီးကျွန်တော်ကနီးလိုက်ရှာဖို့လိုတယ်ဖိအားဆက်လက်ပေးဖို့လိုတယ်ဆိုတာကျွန်တော်ယုံကြည်တယ်အဲ့တော့လည်းကျွန်တော်စူးစမ်းသွားမယ်ဖိအားပေးသွားမယ
်ဖေဖော်ဝါရီတနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဒါကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတကာရောမြန်မာတွေအခုချိန်ထိဆန္ဒပြနေစေဖြစ်ပါတယ်ခင်ဗျာ